This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးရောကနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဇွန်လ29ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရဲသတင်းကောင်းထုတ်ချက်ကိုຫນွေဦးအလင်ကာမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်တော်ဝင်လျက်စီးကြောင်းရဲဘော်များကမ်ပိန်းနဲ့ project အသီးသီးမှပြည်သူထောက်ပံ့ငွေများနဲ့လက်နက်ခဲယံနဲ့စစ်အုံဆောင်ပစ္စည်းများတက်ဆင်ပေးတဲ့သတင်းကိုတင်ပြပေးကြပါတယ်အမျိုးသားညီညွတ်ရေးအစိုးရနေပြည်တော်စစ်တိုင်းတရင်အမှတ်800 Riot Thunder Column တော်ဝင်လျက်စီးစစ်ကြောင်းမှရခင်ပြုလုပ်ခဲ့တဲ့ကမ်ပိန်းနဲ့ project များဖြစ်တဲ့နေမြေတိုက်ယူကြည်တောင်ကူကမ်ပိန်းမြေကွက်လေယူဂန်လေကူ project sheets for 3 campaign တို့မှရရှိတဲ့ပြည်သူထောက်ပံ့ငွေများတရင်မှလိုအပ်ချက်များကိုအချိန်ကာလအားလျော်စွာဝယ်ယူဖြည့်တင်းခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်အဆိုပါလက်နက်ခဲယံအုံဆောင်များအားရှေ့တန်းတိုက်ပွဲဝင်လျက်ရှိတဲ့ရဲဘော်များတက်ဆင်ပေးခဲ့တယ်လို့ဖော်ပြထားပါတယ် campaign နဲ့ project သီးသီးမှပါဝင်ပေးကြတဲ့ထောက်ပံ့ပြည်သူများနဲ့နိုင်ငံတကာမှ fundraiser effort များအားကျေးဇူးတင်ရှိကြောင်းနဲ့လိုအပ်ချက်များစွာဆက်လက်ရှိနေသည်ဖြစ်၍လာမယ့် project နဲ့ challenge များမှလည်းထပ်မံပါဝင်ပေးကြပါရန်တိုက်တွန်းထားပါရခင်ဗျာဆလဘီစစ်တောင်းမြင်ဝမ်းကတိုက်ပွဲအတွင်းစစ်ကောင်စီတပ်သား9ဦးသေဆုံးပြီး22ဦးအဖမ်းဆီးရမိခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်ပဲခူးတိုင်းကြောက်ကြီးမြို့နယ်အတွင်းရှိစစ်ကောင်စီတပ်များကိုတိုက်ခိုက်ခဲ့တဲ့စစ်တောင်းမြင်ဝမ်းစစ်စင်ရေးအတွင်းစစ်ကောင်စီတပ်သား9ဦးသေဆုံးခဲ့တယ်လို့တောင်ပိုင်းစစ်ဒေသအမှတ်နှစ်စစ်ဒေသခွဲကထုတ်ပြန်ထားပါတယ်အမှတ်နှစ်စစ်ဒေသခွဲ JOC ရဲ့ကုတ်ကဲမှုနဲ့ PDF နဲ့ KNL တို့ပူးပေါင်းကဇွန်လ26ရက်နေ့ကစစ်ကောင်စီတပ်များကိုဝင်ရောက်တိုက်ခိုက်ခဲ့ရာ9ဦးထက်မနည်းသေဆုံးခဲ့ပြီးအထိကိုက်များစွာနဲ့ကစင်ကလေးယာဆုတ်ခွာထွက်ပြေးသွားခဲ့တယ်လို့ဆိုပါတယ်ဒါပြင်စစ်ကောင်စီအဖွဲ့ဝင်22ဦးကိုစစ်တုံးပန်းအဖြစ်ဖမ်းဆီးရရှိခဲ့ကလက်နက်မျိုးစုံ22လက်ခဲယံနဲ့အခြားစစ်တုံးပစ္စည်းအများအများကိုတင်းစီရရှိခဲ့တယ်လို့သိရှိရပါတယ်ဖမ်းဆီးရရှိခဲ့တဲ့စစ်တုံးပန်းများကိုဂျနီဗာကွန်ဗင်းရှင်းနဲ့အညီစနစ်တကျထိန်းသိမ်းထားတယ်လို့ဆိုပါတယ်ယခုစစ်စင်ရေးကိုပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်နှစ်စစ်စင်ရေးနယ်မြေပဲခူးတိုင်းစစ်ဒေသဒီဝါ25တရင်3900နှင့်အထူးကွန်မန်ဒိုတရင်Spin Warrior Colin ကရင်မျိုးသားလူမျိုးရေးတက်မတော် KNL တရင်ရှင်နဲ့တရင်ကိုတို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာဆလဘီကံဘလူမှာစစ်ကောင်စီစစ်ကြောင်းကပြည်သူ9ဦးအားညှဉ်းပန်းနှိပ်စက်ပြီးလဲလှီးတပ်ဖြတ်ခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းကံဘလူမြို့နယ်ဇီးကုန်းတိုင်းနယ်အတွင်းရှိကျေးရွာများအားစစ်ကောင်စီကစစ်ကြောင်းထုတ်ဝင်ရောက်ကအပြစ်မဲ့ပြည်သူ9ဦးကိုညှဉ်းပန်းနှိပ်စက်လဲလှီးတပ်ဖြတ်ခဲ့တယ်လို့ကျွန်းလာကံဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကထုတ်ပြန်ထားပါတယ်။ဇွန်လ23ရက်နေ့မနက်8နာရီခွဲအချိန်မှာစစ်ကောင်စီနဲ့ပြူစောတိပူပေါင်းအင်အားတရာခန့်ဟာဝက်တိုးတောင်ရွာမှတစင်တပြေးသားရွာနဲ့တောင်ကုန်းရွာတို့ကိုလက်နက်ကြီးလက်နက်ငယ်များနဲ့ပစ်ခတ်ဝင်ရောက်လာကပြည်သူများကိုဖမ်းဆီးနှိပ်စက်တပ်ဖြတ်ခဲ့တာလို့ဆိုပါတယ်ဖန်စီတက်ဖြတ်ခံရသူတွေဟာတပြေးသားရွာမှစွန့်အာနေသူဦးလှိုင်းဇာဇာ50နှစ်ဦးအောင်နိုင်45နှစ်ဦးတယုတ်ကြီး45နှစ်ကိုမျိုးထက်34နှစ်ဖိုကုန်းမှဦးဝင်း53နှစ်ဦးချစ်ဝင်း60နှစ်တ ကျောင်းကုန်းမှာ9338နှစ်ဦးမြင့်မောင်45နှစ်နဲ့ဦးမျိုးဆန်း45နှစ်တို့ဖြစ်ကြပြီးအများစုဟာလက်ပြန်ကျိုးတုတ်ကညှင်းပန်းနှိပ်စက်တက်ဖြတ်ခံခဲ့ရတာဖြစ်ပြီးတူဦးကမိရှုတက်ဖြတ်ခံခဲ့ရကြောင်းသိရှိရပါတယ်။ဒါပြင်စစ်ကောင်းစီစစ်ကြောင်းဟာပြည်သူပိုင်နေအများကိုမိရှုဖျက်ဆီးခြင်းနဲ့တံပိုးကြီးပစ္စည်းများကိုခိုးယူခြင်းတို့ကိုလည်းဇွန်လ25ရက်နေ့အထိ3ရက်ဆက်တိုင်းကျူးလွန်ခဲ့တယ်လို့ဆိုပါတယ်။၎င်းစစ်ကြောင်းဟာဇွန်လ26ရက်နေ့မှာတပြေးသားရွာနဲ့ကျောင်းကုန်းရွာမှထွက်ခွာခဲ့ပြီးဇီးကုန်းတကြားဆက်ကိုဝင်ရောက်သွားကထိုမှတဆင်နေ့လယ်12နာရီခန့်မှာဂွေးကုန်းရွာကိုရောက်ရှိသွားတယ်လို့သိရှိရပါတယ်ခင်ဗျာ။နောင်ချိုမြို့မှာစစ်ကောင်းစီတပ်မှဟာဝေဇာလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ပြည်သူတူဦးဒဏ်ရာရရှိခဲ့ပြီးနေအိမ်3လုံးထိမှန်ပျက်စီးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ဇွန်လ26ရက်နေ့နနက်8:30မိနစ်အချိန်မှာနောင်ချိုမြို့ဈေးရက်နေမြေကိုမှာတမဟာ3နေမြေတွင်းမှာတိုက်ပွဲဖြစ်ပွားခြင်းရှိပဲစစ်ကောင်းစီတမဟာဝေဇာလက်နက်ကြီးနဲ့လေးလုံးပစ်ခတ်တိုက်ခိုက်မှုကြောင့်ပြည်သူတဦးထိခိုက်ဒဏ်ရာရရှိသွားခဲ့ပြီးစစ်ရှောင်နေတဲ့နေအိမ်တစ်လုံးထိမှန်ပျက်စီးသွားခဲ့ကြောင်း PSLF TNLA မှသတင်းထုတ်ပြန်ထားပါတယ်။အလားတူဇွန်လ25ရက်နေ့ည 10:45 မိနစ်အချိန်မှာလည်းစစ်ကောင်းစီတမပစ်ခတ်လိုက်တဲ့လက်နက်ကြီး၈လုံးဟာနောင်ချိုမြို့ဈေးရက်ကွယ်နေမြေ30မှာနေအိမ်နှလုံးထိမှန်သွားခဲ့ပြီးအချို့မှာကြောက်ကူဖုံးကြောင်အောက်ဖက်တော်ရဲကြောက်ရောက်ပောက်ကွဲသွားခဲ့တယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီရဲ့တိုက်ခိုက်မှုကြောင့်ဒဏ်ရာရရှိတဲ့ပြည်သူများကိုအရေးပေါ်စိတ်ကူတပေးခဲ့ပြီးလက်နက်ကြီးထိမှန်မီးလောင်သွားတဲ့နေအိမ်များကိုနောင်ချိုမီးသက်တပ်ဖွဲ့နဲ့ပြည်သူများမှတွားရောက်မီးငြှိမ်းသတ်ပေးခဲ့ရတယ်လို့သိရှိရပါတယ်။ဒါပြင်ဇွန်လ25ရက်တရက်အတွင်းနောင်ချိုမြို့နယ်ရှိနောင်လင်းနောင်အော်လုံဆန်းနဲ့နောင်ဖာကျေးရွာတွေအတွင်းမှာတိုက်ပွဲဖြစ်ပွားနေခြင်းအတွင်းစစ်ကောင်စီတပ်မှဒရုန်းနဲ့ဘုံး28လုံးလက်နက်ကြီး68လုံးပစ်ကူပေးခဲ့တယ်လို့ဆိုပါတယ်။နောင်လင်းကျွော်တိုက်ပွဲအတွင်းစစ်ကောင်စီတပ်မှဒရုန်းနဲ့ဘုံး14လုံးနဲ့လက်နက်ကြီး54လုံးတို့ကိုပစ်ကူတိုက်ခိုက်ခဲ့ကာနောင်အော်ကျွော်မှာစစ်ကောင်စီတပ်မှဒရုန်းနဲ့ဘုံး9လုံးနဲ့လက်နက်ကြီး9လုံးတို့ကိုပစ်ကူတိုက်ခိုက်ခဲ့ပြီးလုံဆောင်ကျွော်ကိုလည်းဒရုန်းဖြင့်ဘုံး4လုံးနဲ့လက်နက်ကြီး9လုံးတို့ကိုပစ်ကူတိုက်ခိုက်ခဲ့တယ်လို့တိုက်ပွဲဖြစ်ပွားခြင်းမရှိတဲ့အော်မခါကျွော်ဘက်ကလည်းဒရုန်းနဲ့ဘုံး3လုံးကျဲချတိုက်ခိုက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။နောင်ဘူကျွော်ကို PNU ပြည်သူစစ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ရာပြည်သူတို့ဒဏ်ရာရရှိခဲ့တဲ့တရင်ကိုတင်ပြပေးကြပါမယ်။ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်နောင်ဘူကျွော်ကိုစစ်ကောင်စီတပ်နဲ့၎င်းတို့လက်အောက်ခံ PNU ပြည်သူစစ်ကလက်နက်ကြီးများနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ပြည်သူတို့ဒဏ်ရာရရှိခဲ့တယ်လို့ PNL ကသတင်းထုတ်ပြန်ထားပါတယ်။ဇွန်လ25ရက်နေ့ည8နာရီအချိန်မှာတိုက်ပွဲဖြစ်ပွားခြင်းရှိပဲနောင်ဘူကျွော်ကို60မမလက်နေကြီးနဲ့ကိုးချိန်တိုင်းပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။၎င်းတိုက်ခိုက်မှုကြောင့်အသက်49နှစ်အရွယ်မိုးဒုံဆိုသူလက်နေကြီးထိမှန်ဒဏ်ရာရရှိခဲ့ပြီးနေအိမ်လဲပျက်စီးခဲ့ရတယ်လို့သိရှိရပါတယ်။ထိခိုက်ဒဏ်ရာရရှိသူကိုပို့အုပ်မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL PNL ကယ်ဆယ်ရေးတပ်ဖွဲ့မှတွားရောက်ကယ်ထုတ်ကာကုသမှုပေးနေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီဂျင်နီမဟာမိတ်ထောက်ပို့တပ်ပေါင်းစုအဖွဲ့အားတနင်္သာရီတိုင်းစစ်ဌာနရဲ့ထောက်ပို့အဖွဲ့အစည်းအဖြစ်ထုတ်ပြန်ကြေညာလိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။အကြမ်းဖက်စစ်ကောင်စီရဲ့မတရားအာဏာလုယူပြီးတဲ့အချိန်မှစ၍ယနေ့အထိတိုင်အောင်စစ်အာဏာရှင်ကိုစန့်ကျင်တော်လှန်နေကြတဲ့ပြည်သူများနဲ့အတူပူးပေါင်းကတော်လှန်ရေးလုပ်ငန်းစဉ်အားအစဉ်တစိုက်လှုပ်ဆောင်လာခဲ့တဲ့ဂျင်နီမဟာမိတ်ထောက်ပို့တပ်ပေါင်းစုအဖွဲ့နဲ့တနင်္သာရီတိုင်းစစ်ဌာနတို့အကြိမ်ကြိမ်တွေ့ဆုံဆွေးနွေးပြီးနောက်2025ဇွန်လ21ရက်နေ့မှာနားလည်မှုစာကျွမ်းလွှာအားနှစ်ဖက်သဘောတူလက်မှတ်ရေးထိုးပြီးအတည်ပြုခဲ့ပြီးဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ထို့နားလည်မှုစာကျွမ်းလွှာအပိုက်တည်းအရာဂျင်နီမဟာမိတ်ထောက်ပို့တပ်ပေါင်းစုအဖွဲ့ဖွဲ့စည်းခြင်းနဲ့အတူဂျင်နီမဟာမိတ်အမှုဆောင်အဖွဲ့ဝင်များအဖွဲ့အစည်းများအားတနင်္သာရီတိုင်းစစ်ဌာနရဲ့ထောက်ပို့ရဲဘော်များဖြစ်၎င်းထောက်ပို့အဖွဲ့အစည်းများဖြစ်၎င်းအတိမတ်ပြုကြောင်းကြေညာခဲ့ပါရခင်ဗျာ။ဆလဘီမြန်မာစစ်တပ်မှအာဓမ္မစုဆောင်ခံရသူ၅ဦးတော်လှန်ရေးအဖွဲ့များထံအလင်းဝင်ရောက်လာတဲ့သတင်းကိုတင်ပြပေးကြပါမယ်။ဇွန်လ25ရက်နေ့မှာရန်ကုန်ကျိုးပြူအမှတ်တီတမ်းမြင့်လေးကျင်ရေးတင်တန်းကျောင်းမှာစစ်မှုထမ်းအပတ်စဉ်30မှာလူငယ်နှစ်ဦးဟာရှေ့တန်းစစ်မြေနာမှာထွက်ပြေးလာပြီးဟုံးမလင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကပတန်ခေလုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။၎င်းတို့ဟာလက်ရှိမှာပကပအဖွဲ့ကကောင်းမွန်စွာစောက်ရှောက်ထားကြောင်းသိရှိရပါတယ်။ထို့အတူဇွန်လ24ရက်နေ့မှာကိုလှမျိုးထွန်းကိုပိုင်မန်ပါစာ19356ချမ်းပြည်အောင်ကိုပိုင်မန်ပါစာ19813နဲ့ငိမ့်သူအောင်ကိုပိုင်မှပါစာ19829တို့ဟာမြန်မာစစ်တပ်မှာအာဓမစုဆောင်ခံရပြီးရာကာတာတေဘာထူးတင်တန်းကြောင်းမှာ3လတာစစ်တင်တန်းတက်ရောက်ခဲ့ကြရပြီးဇွန်လ16ရက်နေ့မှာပခုတ်ကူမျိုးတက်မ101လောက်ခံတ တရင်251သို့ပို့ဆောင်ခံခဲ့ရကစစ်တပ်လက်အောက်မှဆက်လက်မနေထိုင်လိုသဖြင့်ဇွန်လ24ရက်နေ့မှာထွက်ပြေးခဲ့တယ်လို့သိရှိရပါတယ်။၎င်းတို့အား Burma Revolution Rangers တပ်ဖွဲ့ကတွားရောက်ခေါ်ဆောင်ခဲ့ပြီး၎င်းတို့ရဲ့မိသားစုများရှိရာသို့ပို့ဆောင်ပေးခဲ့ကြောင်းသိရှိရပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်တာဂီနဲ့ခါရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့နှွေဦးလင်ငါပါ။
ဗီဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်ပေးနေပါတယ်အခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ຫນွေဥမှိုင်းမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်အခုချိန်ကစပြီးရေဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်ရင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်ကျွန်မကတော့ຫນွေဥမှိုင်းဖြစ်ပါတယ်ကြာကာလဒီတန္တရာပြည်သူ့ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီအစည်းအဝေးပြည်ထောင်စုဝန်ကြီးချုပ်မောင်ဝင်းခိုင်တမ်းမှဦးဆောင်ကျင်းပတဲ့သတင်းကိုအစွမ်းတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရကြာကာလဒီတန္တရာပြည်သူ့ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီအစည်းအဝေးအမှတ်စဉ်22မြင်းဆောင်2025ကိုဇွန်လ26ရက်မနက်10:00အချိန်တွင်ကျင်းပပြုလုပ်ခဲ့ရာအစည်းအဝေးတွင်ကြာကာလဒီတန္တရာပြည်သူ့ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မောင်ဝင်းခိုင်တမ်းမှအဖွဲ့မှစကားပြောကြားခဲ့ပါတယ်။ဆက်လက်ပြီးတရားလာကြသောဂျာကာလာဒေသန္တရပြည်သူ့ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီအဖွဲ့ဝင်များမှ27မြင်းဆောင်2025တွင်ချမှတ်ထားသောရှေ့လုပ်ငန်းစဉ်များနှင့်ပတ်သက်၍ပစ္စည်းမှုအခြေအနေများနှင့်ဆက်လက်ဆောင်ရွက်ရန်ကြံရှိနေသည့်လုပ်ငန်းစဉ်များကိုချပြရှင်းလင်းပြီးတက်ရောက်လာသောဝန်ကြီးဌာန၏တာဝန်ရှိသူများမှလုပ်ငန်းဆောင်ရွက်ချက်များကိုအကြေတဝင့်ဆွေးနွေးခဲ့ကြပါသည်။အဆိုပါအစည်းအဝေးသို့ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တမ်းမှဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများအမြင့်တန်းအတွင်းဝင်များတွဲဖက်အမြင့်တန်းအတွင်းဝင်များဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါသည်ရှင်။ဆလပီမီဇိုရမ်တွင်မြန်မာနိုင်ငံသားဒုက္ခသည်များအားဇူလိုင်လမှစတင်ကဇီဝမက်ထရစ်မှတ်ပုံတင်မိတဲ့တွင်ကိုတင်ပြပါမယ်။အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်အစိုးရသည်ပြည်နယ်အတွင်းခိုလုံနေထိုင်သောမြန်မာနိုင်ငံသား 32,000 ကျော်အားဇူလိုင်လမှစတင်ကပြည်နယ်ခရိုင်စိုက်တစ်ခုလုံးတွင်ဇီဝမက်ထရစ်မှတ်ပုံတင်ခြင်းကိုစောင်ရွက်မည်ဖြစ်ကြောင်း North East Today သတင်းဌာနမှဖော်ပြထားပါသည်။ထိုလုပ်ငန်းစဉ်သည်2021ခုနှစ်မြန်မာစစ်တပ်၏အာဏာသိမ်းမှုအပြီးမီဇိုရမ်သို့ထွက်ပြေးခိုလုံလာသူများကိုမှတ်တမ်းတင်ရန်ရည်ရွယ်ခြင်းဖြစ်ပြီးရခိုင်ကပြည်ထရေးဝန်ကြီးဌာနမှပေးထားသောဒေတာစုဆောင်မှုပုံစံများနှင့်ပတ်သက်၍ပြဿနာများကြောင့်နှောင့်နှေးခဲ့ရသော်လည်းမီဇိုရမ်ရှိနေရပ်ပြောင်းရွှေ့နေထိုင်သူများ၏ဥပဒေရေးရအဆင့်တန်းကိုထင်ဟပ်စေရန်ပုံစံပြင်ဆင်ပြီးနောက်ပြန်လည်စတင်ခဲ့လို့သိရပါတယ်။မီဇိုရမ်ပြည်နယ်အတွင်းမြန်မာနိုင်ငံသားဒုက္ခသည်များမှ Champhai ခရိုင်အတွင်း 13,586 ဦး၊ Laungdalaing ခရိုင်အတွင်း 6,019 ဦး၊ Saihaw ခရိုင်အတွင်း936ဦး Aizol ခရိုင်တွင်3669ဦးနှင့် Kolasip ခရိုင်တွင်129ဦးရှိရလို့သိရပါတယ်ရှင်။နန်းစံတွင်မြေပြုံမှုကြောင့်တားဖနှုတ်ဦးသိဆုံးတဲ့တရင်ကိုဆက်လက်တင်ပြပါမယ်။ဇွန်လ26ရက်နေ့နဲ့3နာရီအချိန်တွင်တက်မဟာ9နှစ်မြေနန်းစံမြို့ရက်ွက်၈တွင်မြေပြုံမှုကြောင့်ကလေးငယ်တဦးနှင့်အမျိုးသားတဦးသိဆုံးခဲ့ကြောင်း PSLF TNLA မှတရင်ထုတ်ပြန်ပါတယ်။မိုးအစစ်မပြေရွာသွန်းမှုကြောင့်နေအိမ်အပေါ်ရှိမြေများသည့်ပြိုကျခဲ့ပြီး၎င်းတို့၏အိတ်သည့်နေရာဖက်ချန်းတွင်မြေပြိသွားတယ်လို့ဖော်ပြထားပါတယ်။အဆိုပါမြေပြုံမှုကြောင့်သမီးဖြစ်သူအသက်3နှစ်အရွယ်မခိုင်တစင်မြင့်နဲ့ဖခင်ဖြစ်သူအသက်38နှစ်အရွယ်ဦးငွတ်မြင့်တို့ဦးခေါင်းတွင်ထိခိုက်ဒဏ်ရာဖြင့်တည်ဆုံးခဲ့ပြီးအခင်ဖြစ်ပွားခဲ့သည့်နေရာကို PSLF TNLA တအောင်ပြည်မြို့နယ်ရဲတပ်ဖွဲ့မှတွားရောက်စစ်ဆေးမှုများဆောင်ရွက်ခဲ့လို့သိရပါတယ်ရှင်။မြန်မာနိုင်ငံကလူဦးရေ 3.5 တန်းကျော်ဟာအခြေခံလွှတ်ချက်တွေတောင်မရနိုင်တဲ့အခြေအနေနဲ့နေရက်စွန့်ခွာကြရလက်ရှိတဲ့တွင်ကိုနောက်ထပ်တင်ပြပါမယ်။မြန်မာနိုင်ငံမှာပြိပခနဲ့တဘာဝဘေးအနေတွေကြောင့်မိသားစုတွေဟာအိုးမဲအိမ်မဲနဲ့နေရက်စွန့်ခွာထွက်ပြေးနေကြတဲ့အကြောင်းဇွန်လ26ရက် UNOCHA မြန်မာကထုတ်ပြန်ပါတယ်။လူဦးရေ 3.5 တန်းကျော်ဟာအခြေခံလွှတ်ချက်တွေတောင်မရနိုင်တဲ့အခြေအနေနဲ့နေရက်စွန့်ခွာကြရလက်ရှိလို့ဖော်ပြထားပါတယ်။ကျင်းပန်းများစွာနေရက်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခတွင်ပိုနှက်လာခဲ့ကြရပြီးလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေဟာလိုအပ်နေသူတွေစီအကူအညီတွေပေးနိုင်ဖို့ကြိုးပမ်းဆောင်ရွက်လက်ရှိလို့တည်ပေးထားပါတယ်ရှင်။ မူဆယ်မြို့လောင်ကစားဝိုင်းတွင်ခိုးရန်စူးစမ်းသူအမျိုးသားတဦးပြည်သူစစ်များလိုက်လံပစ်တပ်တဲ့တရင်ကိုဆက်လက်တင်ပြပါမယ်။ဇွန်လ25ရက်နေ့လယ်2နာရီခွဲခန့်တွင်မူဆယ်မြို့မန်ဝင်းရက်ကွက်အနီးရှိလောင်ကစားဝိုင်းတစ်ခုတွင်ခိုးရန်စူးစမ်းနေသူအမျိုးသားတဦးကိုမြို့မှပြည်သူစစ်အဖွဲ့၄ကလိုက်လံပစ်ခတ်ခဲ့ရာနွားချအနီးတွင်ပစ်ခတ်ခံရပြီးတေဆုံသွားခဲ့ကြောင်းဒေသတရင်များအရသိရပါတယ်။ထို့ပစ်တပ်ခံရသူအမျိုးသားသည်ခိုးရန်စူးစမ်းနေစဉ်ပြည်သူစစ်အဖွဲ့ကလိုက်လံပစ်ခတ်လို့တေသွားရလို့သိရပါတယ်။တေဆုံသူမှာကွက်ခိုင်မြို့နယ်ရှောက်ဟော်ကျေးရွာမှအသက်21နှစ်အရွယ်ရှိအမျိုးသားတဦးဖြစ်တယ်လို့သိရပါတယ်။စစ်ကောင်စီထိန်းချုပ်ထားသည့်မူဆယ်မြို့တွင်လောင်ကစားဝိုင်းများမူရက်စေးဝါပြန့်ဖြိုးမှုများနဲ့အတူခိုးမှုလူတက်မှုဓားများတိုက်မှုနဲ့လူရက်မှုများမကြာခဏဖြစ်ပွားနေပါတယ်ရှင်။ဆလပီလောင်းလုံမှာစစ်ကောင်စီတပ်ကအသက်80အရွယ်အမျိုးသမီးကြီးတဦးအားအကြိမ်ကြိမ်အဓမ္မပြုခြင်းခဲ့တဲ့တင်ကိုတင်ပြပါမယ်။ဇွန်လ14ရက်ကနေ24ရက်အထိဒဝေခရိုင်လောင်းလုံမြို့နယ်ကညုံကျွန်းကျေးရွာကိုစစ်ကြောင်းထိုးဝင်ရောက်တပ်ဆွဲထားတဲ့စစ်ကောင်စီတပ်ကအသက်80အရွယ်အမျိုးသမီးကြီးတဦးကအကြိမ်ကြိမ်အဓမ္မပြုခြင်းခဲ့လို့နှင်းစီရောက်အမျိုးသမီးများတမကကထုတ်ပြန်ထားပါတယ်။စစ်ကောင်စီစစ်ကြောင်းဝင်ရောက်လာချိန်မှာရွာလုံးကျွန်းနီးပါတိမ်းချောင်ခဲ့ကြပေမဲ့ဇမ်းမိုက်မကောင်းတဲ့ခင်မွန်းဖြစ်သူကိုစောင့်ရှောက်ရတဲ့ကိုရိုင်းလေးအသက်အရွယ်ကြီးရင်နေပြီဖြစ်လို့မတိန်ရှောင်တော့ပဲနေမှာကြာရက်ခဲ့ချိန်မှာခုလိုပြုတ်ကျင့်ခံရတာလို့သိရပါတယ်။ကညုံကျွံ့ရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်များထဲမှအသက်40ကျော်အရွယ်ရှိစစ်သားတဦးကအဆိုပါအမျိုးသမီးကြီးအားခင်မွန်းဖြစ်သူရှေ့တွင်နှစ်ရက်ဆက်တိုက်၅ချိန်တိုင်းအတမပြုတ်ကျင့်ခဲ့လို့သိရပါတယ်။အခုလိုရုံမှာအောက်တန်းကြဆွာကျူးလွန်ခံခဲ့ရတဲ့အမျိုးသမီးကြီးအနေဖြင့်ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာကြားမှအခြေအနေများကြဆင်းလက်ရှိပြီးအထူးစောင့်ရှောက်ရန်လိုအပ်နေရလို့ဆိုပါတယ်။ထို့ပြင်၎င်းစစ်ကြောင်းဟာစစ်ကြောင်းထိုးရလမ်းတစ်လျှောက်ကကျေးရွာများနဲ့ကညုံကျွံရွာမှဒေသခံတရားခန့်ကိုဖမ်းဆီးခဲ့ကအမျိုးသားတဦးကိုတပ်ဖြတ်ခဲ့ပြီးနေအိမ်နှလုံးဆိုင်ကဲနှစ်စီးကိုမိရှုဖျက်ဆီးခဲ့ပြီးပြည်သူပိုင်နေအိမ်ရာနဲ့ချီကိုဖောက်ထွင်းဝင်ရောက်ခိုးယူခဲ့လို့ DTMSC ကထုတ်ပြန်ထားပါတယ်။တပ်ဖြတ်ခံခဲ့ရသူဟာကညုံကျွံကျေးရွာကအသက်46နှစ်အရွယ်ဦးမျိုးစုံအောင်ခုံဦးမျိုးကြံအောင်စိတ်ချမ်းမိုင်မကောင်းသူဆိုသူဖြစ်ပြီးလေလီးတပ်ဖြတ်ခဲ့ကစစ်ကြောင်းပြန်ဆုတ်ခွာရာစပြဲရွာနဲ့လောင်းလုံမြို့ကြားကစီအောင်တော်ထဲမှာစွန့်ပစ်ခဲ့တာကိုတွေ့ရတယ်လို့ဖော်ပြထားပါတယ်ရှင်။ PDO PDM ကျေးရွာပြည်သူလူထုနဲ့စစ်ရှောင်ပြည်သူများအားခြေခံကြမ်းမိုင်ဆောင်ရှောက်မှုများကိုအခမဲ့ပြုလုပ်ပေးတဲ့တရင်ကိုနောက်ဆုံးတင်ပြပေးပါမယ်။ပြည်သူ့ဒီမိုကရက်တစ်တပ်တော်အနေဖြင့်အခြေခံကြမ်းမိုင်ဆောင်ရှောက်မှုအဖွဲ့များဖွဲ့စည်းကကျေးရွာပြည်သူလူထုနဲ့စစ်ရှောင်ပြည်သူများအားခြေခံကြမ်းမိုင်ဆောင်ရှောက်မှုများကိုအခမဲ့ပြုလုပ်ပေးလျက်ရှိကြောင်းတရင်ထုတ်ပြန်ထားပါရယ်စစ်ရှောင်ပြည်သူများအားစာဝတ်နေရကူညီများစီမံဆောင်ရွက်ပေးနေမှုကိုလည်းပြည်သူများနဲ့ပူးပေါင်းကလက်တွဲညီညီဖြင့်ဆောင်ရွက်လျက်ရှိရလို့ဖော်ပြထားပါရယ်အခြေခံကြမ်းမိုင်ဆောင်ရှောက်မှုများကိုပုံမှန်ပြုလုပ်နိုင်ရန်အတွက်တက်ပညာရှင်များ ဈေးဝါထောက်ပံ့မှုအကူအညီများနဲ့အဖက်ဖက်မှအကူအညီပံ့ပိုးမှုများလိုအပ်လျက်ရှိနေပါသဖြင့်ဝိုင်းဝန်းပြီးအကူအညီပေးနိုင်ပါရန်တိုက်တွန်းနှိုးဆော်ထားပါရရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်တာကီနဲ့ Hashel တို့ကပေးပို့ထားတာဖြစ်ပါရရှင်။
ဗီဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးမင်းကိုနိုင်ရေးသားထားတဲ့အမြတ်တော် ERE လို့အမည်ရတဲ့တော်လန်ရေးတေဂီတာကိုနားဆင်ရမှာဖြစ်ပါတယ်။ဆောအောင် Grace U နဲ့တယောဖူးဆန်တို့ကတီးဆိုထားတာဖြစ်ပါတယ်ရှင်။
ဒါစီများစွာကြောကဖြတ်ခဲ့သည်အချိုးဘွေတစ်ခုမှနောက်ကြောင်းနေရမလား
အသေး ထက်ထက်တွေအချိန်ချိန်မှုခဲ့တယ်တရားရဲ့ဘက်မှမရွေတဲ့ရက်တီခဲ့
ဒီမြေရှိရဲ့အသင်ရှိသည်အသင်ရှိသည်ခရီးဆောင်မရောက်ရောက်နေခဲ့တော့
တော်ဧရာဝတီတို့အသွေးသားရဲ့စီမြေကြီးဧရာဝတီတိုင်းအတွက်ရှင်သန်ပြီးခဲ့သည်တပွဲသာလက်မှလေစင်ပြရမလား
ဒီမြေရှိရအသေးရှိသည်သေရှိသည်ဒူးထောက်ခအညံမခံခဲ့တော့
လာတော့ရာဝတီချစ်တော့
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရိုးလာတန်တာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်။ပါဠိစောပါ။ဗီဒီယိုအန်ယူဂျီတပတ်အတွင်းသတင်းတွေကိုရခိုင်ဘာသာနောက်တောင်စာပီလာဖို့ဖရိုက်ပါရီအကျန်ရိုးလာတန်တာပါ။ပရီဒေါ်မာရှီရီတော်လန်ရိတ်အောင်အာစုခေါင်းဆောင်တင်တော့စာတိုက်တွေးဆောင်ဆွေးနွေးခရရဲ့ ground ကိုပြည်ထောင်စုဝန်ကြီးဒေါက်တာစောဝေဆိုးအသိပီးရီတထောင်ကိုဗနာမတောင်းဆောက်ပြပါမယ်။ပြည်တော်မှာရှိရီတော်လန်ရီအောင်အားစုခေါင်းဆောင်တင်နောက်စာတိုက်တွေးဆောင်ဆွေးနွေးခရရဲ့ ground ကျဲမာရီဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာစောဝေဆိုးကပရော့ဂရမ်ခါပါရီတော်လန်ရီသမားတီနောက်စကားပရော့ဂရမ်အစီအစဉ်မှာဝါရွန်တထောင်သမားတို့ဥပ္ပိုက်တီဥခင်မောင်ဆိုးကို ပြေထောင်စုဝင်ဒေါက်တာစောဝေဆိုကဖေကရလိုက်စောခိုက်ပါရယ်ကျန်တော့ပြေတော့ရောက်စော3လရှိပါပြဲ3လအတော့မှာမရမပြေမရောက်ပိုင်းတော့အလေးပိုင်းကိုလာခိုက်ပါရယ်မရမပြေမရောက်ပိုင်းတော့အလေးပိုင်းမှာရှိရယ်တော်လန်ရီကောင်းဆောင်တော်လန်ရီအပွေးစီတီနောက်ဒရီဖိုက်တီအစီအဝေးတီအနေနောက်ပရောဖို့ဆိုကြီး KIO KIA MNDAA TNLA AA ဒီကောင်းဆောင်တီနောက်ကျန်တော့ဒရီဖိုက်တီနောက်ပရီကေ KNDFBPLA နောက် Twitch Friday အမှန်တကယ်မရီဘရွန်ကိုစောင့်လာရအရှင်ခါမှာတော့ခါပြည်သူတီးနှောင်းတူ Friday ပြီးကစိန်ခေါ်မုတ်တိကိုကြော်လာရရလီဂရောင်းရန်အမရိရှိနေရဂျန်နရိုလလီရာလီဂရောင်းရန်ရှိနေတဲ့ခါမှာရောင်းအပေါ်မှာဂရိဘရီကလှောက်ရှာရရလို့ပြောပါရယ်လာဟိတ်မှာပရီတော့မှာရှိရ NUG ယာယီသမရနာဝန်ဂရီရှုအပါဝန်အစိုးရဝေတီလေတော်လန်ရီအယွန်ဆုံးအောင်မရောဖို့ကရုပန်လို့ရှိပါရယ်ဆာလာပရီကကြောက်ဖူပရန်စစ်ကဂျီရာမာရှိရီစိုက်ကောင်စီတဲစခင်းကိုအေအေသိမ့်ပိုက်စိုက်သုံးပန်းအမြအပရာဖမ်းမင်းရီတရုံးကိုတောင်းစားပေးပါမယ်ရခိုင်ပရီနေကြောက်ဖူမလို့နေပရန်စစ်ကဂျီရာမာရှိရီစိုက်ကောင်စီတဲစခင်းတခုကိုအာရာခတက်တော့အေအေကသိမ့်ပိုက်ခါပရီကစိုက်ကောင်စီတဲသားငါးစီထားမနေတီဆုံးမနာအမြအပရာကိုအရွန်ဖန်စီရာရှိခါကောင်ဇိုင်းရီတတန်ရမ်ရိုက်ပါကတည်ရပါရယ်စိုက်ကောင်စီဤအမဲသုံးစင်း night retailer ဤကာကွန်စခင်တခုဖိုက်တီအဆိုပါစခင်မှာစိုက်သားရှိုက်စီကနေတော်တော်ခဲရှိပြီလို့သိရပါရယ်အေအေဆိုပရန်စစ်ကစခင်ကိုတိမ့်ပိုက်ပြီးနောက်မှာအမဲသုံးစင်း night retailer ကိုစာလာပရိကဝန်ရန်ပိုက်ဆိုပနာဘဘရွန်ထထန်ထိုးဆိုင်ဆောင်နေပရိကစိုက်ကောင်စီတဲစခင်တီအကရာစိုက်ကူပြီးပိုးနိုင်ခရောမရှိဖို့အတော့အေအေကအလုံးအရောနောက်ဖဲတောက်ထားရပိုင်နှင်းဖေးတောင်မန်တက်တောင်နောက်လက်ခမော်တဲစခန်းတီကိုလေတင်ပိုက်ထားပြီးပြိုက်တယ်လို့သိရပါရယ်တိုက်ပွေးဒီအတော်စိုက်ကောင်စီကဂရီရီလီနောက်ခုခံတိုက်ခိုင်းနေကလေးရာသီဥတုအခရေနေကောင်လီဂရောင်းပန်ပိုးမှုတီအကန်းအသက်ရှိနေမနာလာဟိမအမဲသုံးစစ်နိုင်ရီတဲရောနောက်ကျောက်ဘူးလေးဆိုင်ခါလာရာသုံးစစ်လေးနောက်အကြံထောင်တို့ကိုဥတီတိုက်ခိုင်းနေပြီကေမကရာမီကျောင်းဂရုမျိုးကိုအပရိအဝါထိန်းရှုံနိုင်ဖို့အတွက်ရီမန့်ထားရလို့သိပါပါရယ်ဆာလာပရိကတန်တွင်းနောင်းကွာမှာမရင်မုံမိုင်းအလုံး2000ကျော်ကိုအာရာခတက်တော်ရှောင်းလောင်းရီတရုံကိုတောင်းစားပေးပါမယ်တန်တွင်းမုံနောင်းကွာမျိုးအတွက်အကရင်ဖားဆိုင်ကောင်စီထောင်ထားခါရီမရင်မုံမိုင်းတီကိုအာရာခတက်တော်ကရှောင်းလောင်းလို့ရှိဆုံးမှာလားရှိအရှင်အထိမိုင်းအလုံးရီ2000ကျော်ကိုရှောင်းလောင်းပရိဖရိုက်က APM တက်တောင်းဌာနကဖော်ပြထားပါရယ်အဂရန်ဘာဆိုင်ကောင်စီတဲတီစခန်းရှာခါရီတိုက်ပွေးဖရိုက်ပွားခါရီနေရာတိအပရောင်တော့တောင်ကာလန်လူနေခရန်ဝန်တီကိုပါရှောင်းလောင်းပြီးပနာတန်တွင်းမုံနေကမရင်မုံမိုင်းအလုံးရီငါရာခဲနော်ဂွားမုံနေကမရင်မုံမိုင်းအလုံးရီထောင်းငါရာကျိုးရှောင်းလောင်းပြီးနိုင်ခါရီလို့သိရပါရယ်ညော့အပရောင်ဆိုင်ပွေးအတော်အဂရန်ဘာဆိုင်ကောင်စီစွန်ပိုက်ခါရီဆိုင်ကျင်လာနေတီနော်မပေါကွေးသိန်းရီဆိုင်ကျင်ဘုံတီတရှိုးကိုပါပရာဖွေရှောင်းလောင်းနိုင်ခါရီလို့သိရပါပါရီဆာလာပီကဆိုင်အုပ်စုထိန်းချုပ်ထားတဲ့ Facebook တီကို Facebook ကအရိရူတာမရိုက်ဖို့ Defend မြန်မာ Democracy အနေနဲ့ Meta ကိုတရဝန်စာပီးပို့ဖို့အကောင့်ကိုတောင်းစာပေးပါမယ်ဆိုင်အုပ်စုထိန်းချုပ်ထားတဲ့ Page တီကို Facebook ကအရိရူတာမရိုက်ဖို့ Defend မြန်မာ Democracy အနေနဲ့ Meta ကိုတရဝန်စာပီးပို့ဖို့လို့ကြေညာပါရီ2021ခုနှစ်မှာ Facebook မှာရှိနေတဲ့မြန်မာဆိုင်အုပ်စုနောက်ဆိုင်အုပ်စုထိန်းချုပ်မှုအောက်ကနိုင်ငံပိုင်မီဒီယာနောက်စာဆက်မီဒီယာတွေကိုတာမရိုက်ပိုက်ပောင်လိုက်ကောင်ပညာရှာတစ်ခု Facebook ကထုတ်ပြန်ခါပါရယ်ယွန်အဘရောင်ရာထရီ page တီကဇာဂရောင်စာပရိကေအသားဝင်တိမ့်စော်လေးလို့ Defense Myanmar Democracy ကဖော်ပြပါရယ်ဇာကစားဤနိုင်ငံခရီးဝင်ကြီးဌာနဟိုတယ်နောက်ခရီးသွားလာရေးဝင်ကြီးဌာနတယင်စာတားနောက်သဘာဝပင်ဝန်းချံထိန်းသိမ်းရေးဝင်ကြီးဌာနအာဂတိလိုက်စားမှုတိုက်ဖရာရေးကော်မရှင်သမဝရမနောက်ခြေလောက်ဖွင့်ဖို့ရေးဝင်ကြီးဌာနစာရီ page တီကဆိုင်အုပ်စုအတွက်ဝါဒဖန်ရှိမှုတွေလုပ်ပြီးသောဆိုင်အုပ်စုအတွက်အတူအယောင်တရဝံမှုတွေအတွက်ပြီးသောဝံငွေရာပေါရာလန်တီဖန်တီးပြီးသောစားစော်တွေကိုစားပရိကလုံဆောင်ပြီးနေသော Friday လို့ဆိုပါရယ်ဆိုင်အုပ်စုနောက်ပဲသောပြီးကေ page တီကိုတာမရိုက်ကို meta ကိုပိုင်ထရှိရေမွန်ဝါဒတီကို direct show ဖောင်းနေသော Friday ပါရယ် defense မြန်မာ democracy အနေနဲ့ meta ကိုတရဝံစားပြီးပိုးပြီးကေအရိရူဆောင်ရမှုတွေလုံဆောင်ပြီးပို့တောင်းဆိုလာဖို့ Friday လို့ဖော်ပြပါရယ်အခုတောင်းစားပြီးခရတဲ့တော်တီကို Radio NUG အပွေသားတီကပြဖို့ထားသော Friday ပါရယ်
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 18.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 17.6MHz တွေမှာတိုက်ရိုက်ဖမ်းလို့မရစေနိုင်ပါဘူး။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပို့တာလည်းပါလိမ့်ရှင်။မြေသားညီမျိုးတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်